ညမြေပိုင်နဲ့အရင်ပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်တွင်ကစကာဘိုရိုရှိုးကျွန်းကိုသူ့ပိုင်နယ်မြေဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနကတနင်္လာနေ့မှာထပ်လောင်းပြောဆိုပါရယ်တရုတ်လိုဟန်ယန်ဒေါလို့ခေါ်တဲ့စကာဘိုရိုရှိုးကျွန်းကိုတရုတ်တို့ကသမိုင်းဝင်ပိုင်ဆိုင်ခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူမောင်နင်းကပြောဆိုပါရယ်ဟွမ်ယန်ကျွန်းရေပြင်တဝိုင်းမှာဖိလစ်ပိုင်နိုင်ငံရဲ့လက်သလောဆောင်ရွက်မှုတွေဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်စေနိုင်တဲ့အတွက်အချုပ်အခြာအာဏာခိုင်မြဲရေးရေချောင်းအခွင့်အရေးနဲ့နိုင်ငံအကျိုးစီးပွားကိုကာကွယ်ဖို့တရုတ်အစိုးရကလိုအပ်သလိုဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ဂျူအနီရှေဘော်အတာအစည်းအသစ်တစ်ခုဂျူရူတပ်ပုံတွေမှာတွေ့မြင်ခဲ့ရပြီးတဲ့နောက်တရုတ်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါရယ်ဖိလစ်ပိုင်ရဲ့အထူးစီးပွားရေးဆောင်ရေမိုင်းနေရာအတွင်းမှာရှိတဲ့စကာဘိုရိုရှိုးကျွန်းအနီးဖိလစ်ပိုင်အစိုးရကငါးဖန်တင်မောတစီကိုတရုတ်ကကြားဖြတ်ဟန်တာနေပုံရတဲ့ပုံရိပ်တွေကိုလည်း Maxar Technologies ရဲ့ဂျူရူတပ်မုံတစ်ခုမှတွေ့ရပါတယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့ဗီဒီယိုပုံရိပ်တွေနဲ့ဂျူရူအမှတ်တမ်းတပ်ပုံတွေမှာလည်းဖေဖော်ဝါရီလ22ရက်နေ့ကစကာဘိုရိုရှိုးကျွန်းအနီးမှာတရုတ်ကမ်းခြေဆောင်တပ်ကရေပေါ်အတာအစီတွေလာရောက်ချထားတာကိုတွေ့ရပါတယ်။